မင်္ဂလာပါကဗျာဆရာဆိုတာပါလေကဗျာဆိုတာပါလေအဲ့ဒီဝေါ်ဟာရရဲ့အတိဘဲကိုရှေးဆရာတွေဖွင့်ဆိုပုံဟာအတော်စိတ်ဝင်စားစရာကောင်းပါတယ်အဖွင့်တွေကိုပြန်ချုပ်ကြည့်လိုက်ရင်ကဗျာဆိုတာဟာကဝိတွေရဲ့ပစ္စည်းကဝိတွေရဲ့ဥစ္စာလို့အတိဘဲရလာတာပေါ့ဒီနေရာမှာကဝိဆိုတာပါလေစဉ်းစားစရာဖြစ်လာပြန်ပါတယ်မြမစကားမှာကပညာရှိကဝိဆိုပြီးတွဲသုံးတတ်တော့တချို့ကကဝိကိုပညာရှိလို့အတိဘဲဖွင့်ဆိုကြင်ကြပါတယ်ကဗျာဆိုတာကိုလည်းပညာရှိပစ္စည်းလို့ပြောကြတယ်ပညာရှိမဟုတ်ရင်ကဗျာနဲ့မပတ်သက်တရားထင်အောင်ထင်မှားဖြစ်ခဲ့ကြပါတယ်ကဗျာဆရာကကဗျာဆရာပညာရှိကပညာရှိတလန်းစီဖြစ်နေတာမို့ပါဒီလိုဖြစ်ရတဲ့အကြောင်းကမြမစကားမှာကဝိဆိုတာပညာရှိဆိုတဲ့အနှစ်အပြင်စာဆိုဆိုတဲ့အဓိပ္ပာယ်လဲရတာကိုမိနေကြပါတယ်ဆရာကြီးဦးထွန်းမြင့်ရဲ့ပါဠိတဲ့မြန်မာအဘိဓမ္မာကျမ်းမှာကဝိရဲ့အဓိပ္ပာယ်ကိုပညာရှိလို့ရောစာဆိုလို့ရောနှစ်မျိုးဖွင့်ပြပါတယ်။ကဗျာဆရာကိုစာဆိုကဗျာကိုဆိုရက်စာလို့ဖွင့်တင်တာပေါ့။ဆိုရက်စာလို့အဓိပ္ပာယ်ရတဲ့အတိုင်းရှေးကကဗျာရီကိုတီလို့ဆိုလို့ရအောင်ဖွဲ့ခဲ့ပါတယ်။ကဗျာရီဆိုတာဆိုကြည့်လေတတလင်္ကာရဆိုတဲ့အတန်မွန်မှန်မှုကပေါ့လေ။ရှေးကဗျာရီကိုအတန်နေအတန်ထားနဲ့ရွတ်ဖက်ပို့ချလေစာသင်သောလူငယ်တွေမြန်မာကဗျာရဲ့အရာတာကိုခန်းစားနိုင်ပြီးကို့စာကို့ကဗျာကိုပုံမြန်နိုးတက်လေလို့သဘောရပါတယ်။ဒီအချက်ကိုတသက်ခံနေသလိုရှိတာက Facebook လူမှုရေးစာမျက်နှာပေါ်မှာတွေ့နေရတဲ့ဆီယမတော်မြင့်မြင့်စောပါ။ဒေါ်မြင့်မြင့်စောကပေါ့မြို့နဲ့ရွှေပုံသာအလကကအလေတန်းပြဆီယမလို့သိရပါတယ်။ဒေါ်မြင့်မြင့်စောကဗျာတင်တဲ့အခါအတန်းနေအတန်းသားနဲ့ရွတ်ဖက်ပြီးမှတင်ပါတယ်။အဲ့လိုတင်တဲ့ထဲကတဟက်ပန်းငါးမီရပြီးရွှေဘိုစီရောတန်းနွားညီနောင်လေးကျူးပြောတဲ့ဗဲမြုပ်ပုံသားပါလိလွန်းချင်းမန်းတောင်ရိတ်ခိုးလေးချိုးကဗျာနဲ့ကျွဲချောင်းသားရခိုင်တေးကဗျာခုနှစ်ပုတ်ကိုဆီယမကလူမှုရေးစာမျက်နှာပေါ်မှာတင်ထားတာပါဆီယမပို့ချတာကဗျာရွတ်ဆိုးတာသဘောကျလွန်းလို့ဆီယမရဲ့စာမျက်နှာကိုဝင်ကြည့်ကြဆီယမကဗျာဆိုးတာရွတ်တာကိုနားထောင်ခံစားကြတဲ့ပြိသက်ကတန်းခုနှစ်သိန်းကျော်သွားပါပြီနှစ်သက်ကြောင်မှတ်ချက်ရေးသွားသူတွေက8000ကျော်ရှိနေတာသတိထားမိပါတယ်ပညာရေးဝန်ထမ်းဆီယမရီတွေမှာဒီလောက်ပိဋိတတ်များများထိန်းထားနိုင်တဲ့သူကမရှိသလောက်ရှားမယ်ထင်ပါတယ်။ပိဋိတတ်တွေစိတ်ဝင်စားရှိကြတာလည်းမပြောနဲ့။ဆီယမကအခြေခံကျောင်းသုံးမြန်မာကဗျာတွေကိုစာသင်သားကလေးတွေရဲ့ရင်ထဲနှလုံးထဲရောက်အောင်ဆွေးသွားအောင်ပို့ချပေးနိုင်တာကိုဒီလိုပို့ချတဲ့အခါတင်းနီးကလည်းဆရာတပည့်အပြန်အလှန်ဆက်သွယ်တဲ့နီးနဲ့။တတ္တမရဲမှာနွားညီနောင်လေးကျိုးကဗျာသင်ပြီးတော့ကြည်လေ
။အဲဒီတော့ကလဲရင်ကဗျာလေးသင်ဘူးလား
။သင
်ဘူး။လှည့်ရင်ကဗျာလေးတင်းတော့လှည့်ရင်ကဗျာလေးတဲ့ကအဲပြူလေးရဲ့ချစ်သူကတောင်ရလုပ်ငန
်
းအဲတောင်ရလုပ်ငန်းမလုပ်ခဲနဲ့သူကဒါဘာလုပ်တဲ့လုပ်ငန်းနဲ့အသက်မွေးတာကလေဝါခုတ်တဲ့လုပ်ငန်းနဲ့အသက်မွေးတဲ့ပြူလေးရဲ့ချစ်သူကတဲ့ဝါခုတ်ဖို့အတွက်
ဆရာဆရာမကကြီးတောက်လျှောက်ပို့ချပေးနေတာမဟုတ်ဖဲကလေးတွေကိုမေးလိုက်ကိုကရှင်းပြစရာရှိတာကိုရှင်းပြလိုက်နှစ်ဖက်အပြန်အလှန်တင်နှန်းဆိုတော့ကလေးတွေဘယ်မှာညီငွေချင်ရပါမလဲနောက်တော့မှဆရာမကကဗျာကိုဆိုပြတော့တာ
ဟဲ့စူကံဂျင်းကံမြောက်မှဖြင့်လက်လူရတရန်ရောက်နိုင်ရဲ့အိချမ်းပောက်ပါတဲ့ငွားညီနောင်ငွားညီနောင်စာဤအောင်ပြညနေဆောင်အစီအောင်ပါဝစီကြောင်စာဤအောင်ပြညနေဆောင်အစီအောင်ပါဝစီကြောင်ဆောင်ကငိုရဲမောင်နေမင်းဒုရှင်တွေ့ပါလို့နောင်တင်တယ်လူမြင့်ရဲ့ကမယူငင်းငါချူစင်လို့ဆွဲလာမင်းဝဲဝင်းမဲချောင်းသူရဲ့လဲရင်နဲ့မောင်းမောင်း
ကဲကြားကြတဲ့အတိုင်းပါပဲအတန်ကလေးသားဆိုနီဆိုဟန်ကလည်းစနစ်ကြတော့ကျောင်းစာသင်ခန်းနိုင်ငံကိုကြောပြီးပြည်သူအများပါကြားလာရတာပေါ့ဒါကြောင့်လေမြမအခြေခံပညာရေးလောကမှာထင်ရှားတဲ့ပညာတစောင်းအဖွဲ့ကဆီယမကိုပညာတစောင်းလက်ရွေးစင်စုချီးမြှင့်ဖို့စီစဉ်ခဲ့တာပါ ဂုံပြူတိုက်သူကိုဂုံပြူတာမှုမင်္ဂလာရှိလာပါတယ်။မင်္ဂလာရှိတဲ့တဲ့ရင်ကိုကြားပြီးကိုယ်တိုင်လည်းဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်။တစ်ဆက်သေးပဲတွေးမိတာကရှေးရှေးမြန်မာကဗျာများအထူးသဖြင့်ចောင်းသုံးမြန်မာကဗျာများကိုရွတ်စိုအတန်သွင်းထားရေးပါပဲ။အခုတော့မြင့်မြင့်စွာလူမှုရေးစာမျက်နှာမှာကြားရတာကခုနှစ်ပုတ်ပဲရှိပါသေးတယ်။အခြေခံအတန်းတွေမှာတင်ရတဲ့ចောင်းသုံးကဗျာတွေကအများကြီးပါ။ဒီကဗျာတွေကိုရောရုပ်စိုးအတန်သွင်းထားရရင်မြမစာတင်ကြားရေးအတွက်အကျိုးမရှိပေဘူးလားခုဟာကဆရာမအလုပ်လုပ်တဲ့အကြောင်းကကလေးတွေပဲရတဲ့အခွင့်အရေးတရက်ပါဒီအခွင့်အရေးမျိုးမြမနိုင်ငံအနှံ့အကြောင်းတွေကကျောင်းသူကျောင်းသားတွေရရင်ကောင်းတာပေါ့မြမကဗျာကိုနှစ်သက်ဖွယ်ကောင်းလာအောင်ထန်ကရင်းကြကြချိုချိုမြမြဆိုတတ်ဖို့ဆိုတာကလွယ်တဲ့ကိစ္စမဟုတ်ပါဘူးတချို့ဆရာမတွေမှာစိုပြကျင်စိတ်ပေါ်အောင်ဒေါ်မြင့်မြင့်စော်လိုစိုပြနိုင်ဖို့ဆိုတာလွယ်မှမလွယ်တာဒီနေရာမှာအခြေခံပညာဦးစီးဌာနကိုမြင့်တက်ရိုက်ခံရမယ်ထင်ပါတယ်။ဒေါ်မြင့်မြင့်စောကိုပဲဖြစ်ဖြစ်ဒေါ်မြင့်မြင့်စောလိုပဲဆိုတတ်တဲ့တခြားဆရာမတွေကိုပဲဖြစ်ဖြစ်အခြေခံပညာဦးစီးဌာနတာဝန်ရှိသူတွေကမြင့်တက်ရိုက်ခံအကူအညီတောင်းပြီးရုပ်စုအတန်သွင်းထားနိုင်မယ်ဆိုရင်အတိုင်းတည်းအလွန်တကွန်နဲ့ဖျားဖြစ်မှာပါ။မြမကဗျာတင်ကြားရေးလေရှေးကထက်ပိုးပြီးထိရောက်လာမှာပါရှင်။စားပြီးမြင့်ပြီးလူမျိုးတင်ပါစေ။Thank you.